မြန်မာနိုင်ငံရဲ့ပြုပြင်ပြောင်းလဲရေးကိုအတိအမှတ်ပြုမှုတွေရှိလာတဲ့အချိန်ထဲမှာပဲအင်တာနက်နည်းပညာထွန်းကားတဲ့ဒီခေတ်မှာနောက်ကျောင်းပြန်လှည့်ဖို့မဖြစ်နိုင်တော့ဘူးလို့ Google ကုမ္ပဏီကြီးကပြောဆိုလိုက်ပါတယ်။တိုင်းပြည်ရဲ့ဟောင်းနှံနေပြီဖြစ်တဲ့ဆက်သွယ်ရေးနည်းပညာဆိုင်ရာအခြေခံအဆောက်အုံတွေကိုပြုပြင်ဖို့ Google ကုမ္ပဏီကြီးက Eric Schmidt ကပြောပါတယ်။နိုင်ငံရေးခေါင်းဆောင်တွေအနေနဲ့အင်တာနက်ကတဆင့်လူလူရဲ့ထင်မြင်ချက်တွေကိုချက်ချင်းသိနိုင်တဲ့အကြောင်းနောက်ဆက်သွယ်ရေးလုပ်ငန်းတွေကိုပုဂ္ဂလိကလုပ်ပိုင်ခွင့်ပေးရေးလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်အားပေးရေးကိုတိုက်တွန်းလိုက်ပြီးတော့ပညာရေးကျန်းမာရေးနဲ့လူမှုရေးနယ်ပယ်အသီးသီးအတွက်အကျိုးရှိရှိအသုံးချနိုင်အောင် Google ကုမ္ပဏီကဒီနှစ်ထဲမှာမြန်မာနိုင်ငံမှာလုပ်ငန်းတွေစဖို့ရှိတယ်လို့ရန်ကုန်တက္ကသိုလ်ဝင်းအတွင်းမှာဒီနေ့ပြုလုပ်တဲ့လူငယ်တွေလုပ်ငန်းရှင်တွေနဲ့တွေ့ဆုံပွဲမှာ Google ကုမ္ပဏီကြီးက Eric Schmidt ကပြောသွားတာပါ Mobile လက်ကင်ဖုန်းတစ်ခုတည်းနဲ့တင်မတရားမှုတွေကိုမှတ်တမ်းတင်ထားနိုင်တယ်လို့လည်း Eric Schmidt ကပြောပါတယ်ဒါအပြင်အင်တာနက်ကိုအစိုးရကထိန်းချုပ်ခွင့်မပြုကြဘူးလေအခမ်းအနားကိုတက်ရောက်လာသူတွေကိုသူကသတိပေးပြောကြပါလေမြန်မာနိုင်ငံပေါ်နိုင်ငံတကာကချမှတ်ထားတဲ့ပိတ်ဆို့အရေးယူမှုတွေနဲ့စစ်အာဏာရှင်တွေရဲ့အုပ်ချုပ်မှုအောက်မှာနှစ်ပေါင်းများစွာဖိနှိပ်ချုပ်ချယ်ခံခဲ့ရတာကြောင့်မြန်မာနိုင်ငံဟာအင်တာနက်ဆက်သွယ်မှုမှာအများကြီးခေတ်နောက်ကျနေတာဖြစ်ပါလေ Google ကုမ္ပဏီကြီးက Eric Schmidt ဟာ Libya, Afghanistan နဲ့မြောက်ကိုရီးယားနိုင်ငံတွေကိုတွားရောက်လဲပတ်ပြီးမြန်မာနိုင်ငံကိုရောက်လာတာဖြစ်ပြီးတော့ဒီနေ့နေ့လယ်ပိုင်းမှာသမ္မတဦးသိန်းစိန်နဲ့တွေ့ဆုံခဲ့ပါလေ